မြန်မာနိုင်ငံမှာဆင်ဆွဲအတွက်သာမကစင်အေးပြားရောင်းဝယ်ရေးအတွက်ပါစစ်မှန်သမျှခိုးယူဖမ်းဆီးတပ်ဖြတ်ခံရရတဲ့အခြေအနေအလွန်ဆိုးရွားနေပြီးအချိန်မီမထိန်ချုံနိုင်ဘူးဆိုရင်အနှစ်30အတွင်းမြန်မာအနေနဲ့တော်ရိုင်းစင်မျိုးတုံးမဲ့အခြေအနေရှိနေကြောင်းကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့တာဝန်ရှိသူတဦးကတတိပေးပြောကြားလိုက်ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင် ရှားပါပြီးမျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတဲ့တော်ရိုင်းတရိတ်ဆန်တွေကိုမြန်မာနိုင်ငံမှာဥပဒေမဲ့တပ်ဖြတ်ပြီးတရားမဝင်ကုန်သွယ်ရောင်းဝယ်မှုမြန်မာလာနေတဲ့အခြေအနေကိုအများပြည်သူသိဖို့လိုအပ်နေကြောင်းမနေ့ကရန်ကုန်တရိတ်ဆန်ဥယျာဉ်မှာကျင်းပတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်များနေ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်
အဲ့ဒီခန်းနာကိုတယောက်လာတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျံစ်ကလည်းအထူးသဖြင့်မြန်မာနိုင်ငံမှာတော်ရိုင်းစင်မှန်သမျှတပ်ဖြတ်ခံနေရတဲ့အလွန်ဆိုးရွားတဲ့အခြေအနေကိုအခုလိုသတင်းထောက်တွေကိုပြောပါတယ
်။ The elephant at the moment is highly threatened in Myanmar. It's being poached for its skin.
လက်ရှိအခြေအနေအရမြန်မာနိုင်ငံမှာဆင်းဆွဲအတွက်သာမကပဲဆင်းအရေးပြားရောင်းဝယ်နေတဲ့အတွက်ကြောင့်မလို့စင်တွေရဲ့အသက်အန္တရာယ်ချိမ့်ချောက်ခံရမှုကအမြင့်မားဆုံးရင်ဆိုင်နေရတာပါဒီအတွက်လဲစင်အသက်ကြီးတာငယ်တာမခွဲကြပဲစင်မှန်သမျှခိုးယူဖန်စီတပ်ဖြတ်နေကြပါတယ်ဒီပုံစံတိုင်းဆက်သွားနေမှာဆိုရင်နောက်အနှစ်30အတွင်းမြမတော်ရိုင်းတွေမှာစင်တွေပြုံးတီးတော့မဲ့အခြေအနေရှိနေပါတယ်ဒါဟာတကယ့်အခြေအနေဆိုကြီးဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးစင်အရေးပြားတွေကိုအိန္ဒိချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြမစင်မျိုးတုံးမဲ့အန်ဒီရဲ့မြန်မာလာနေကြောင်းစူဇန်လေးလာရေးအဖွဲ့တွေကအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။စင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလွန်ခဲ့တဲ့3-4နှစ်ကဖြစ်ပြီးအရင်ကစင်တွေရဲ့အစွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားနေတယ်လို့လည်းအဲ့ဒီအဖွဲ့တွေကသတိပေးပြောဆိုခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအာရှစင်မျိုးတုံးမဲ့အန်ဒီရဲ့ကာကွယ်ရေးမြန်မာလူငယ်တွေရဲ့ကြိုးပမ်းမှုလိုအပ်နေတယ်လို့ခရစ်စတီဝီလျံစ်ကပြောပါတယ
် The long term future is really young Myanmar people
ရည်ရွယ်အတွက်ဆိုရင်မြန်မာလူငယ်တွေအနေနဲ့တော်ရင်ဒရိတ်ဆန်လုံးဝမယောင်းဝယ်အောင်ပြောဆိုစည်းရုံးကြဖို့နဲ့အနာဂတ်မှာဒီလိုချိုးဖောက်မှုတွေကိုအရေးယူနိုင်အောင်တကယ်ဆောင်ရွက်ကြဖို့လိုပါတယ်
ဒါအပြင်အခမ်းအနားမှာမြန်မာနိုင်ငံတွင်တရားမဝင်အမဲလိုက်ခြင်းနဲ့ကုသံရောင်းဝယ်ခြင်းတို့ကနေဥပဒေအရအရေးယူဖန်ဆီးထားတဲ့အမေရိကန်ဒေါ်လာ100,000ကျော်ဖို့ရှိတဲ့စင်စွဲအချောင်းပေါင်း200ကျော်အပါအဝင်အခြားရှားပါတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေကိုတက်တော်ဦးစီးဌာနကကြိတ်ခွဲဖျက်ဆီးခဲ့ပါတယ်နောက်ကမ္ဘာတော်ရိုင်းတရိတ်ဆန်များနေအထိမ့်မဲ့ဖြစ်လဲမြန်မာနိုင်ငံမှာပထမဦးဆုံးဖြစ်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်မှာဖွင့်လှစ်တဲ့စင်ပြတိုက်ဖွင့်ပွဲအခမ်းအနားကိုလည်းပြုလုပ်ခဲ့ပါတယ်ရှင်